တရုတ်နိုင်ငံဘေကျင်းမြို့ကိုရောက်နေတဲ့ဂျာမနီဝန်ကြီးချုပ်အန်ဂျလာမာကဲလ်ကတရုတ်ဝန်ကြီးချုပ်လီခွန်ချန်းနဲ့ခနေ့မှတွေ့ဆုံပါတယ်။စီးပွားရေးကိုယ်စားလှယ်တွေကိုဦးဆောင်လာတဲ့ဂျာမနီခေါင်းဆောင်ဟာတရုတ်ခေါင်းဆောင်အနေနဲ့စီးပွားရေးနိုင်ငံရေးဆက်သွယ်မှုတွေကိုအဓိကထားဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။စီချွန်ပီနယ်ရဲ့မြို့တော်ချန်ဒူးကနေမြို့တော်ဘေကျင်းကိုဝန်ကြီးချုပ်မာကဲလ်ကနေ့မှရောက်လာတာပါ။သုံးရက်ကြာခီးစဉ်မှာဂျာမနီစီးပွားရေးလုပ်ငန်းတွေအတွက်အလုပ်လုပ်နိုင်မယ့်အခွင့်အရေးတွေရှာဖွေဖို့အတွက်တရုတ်ပြည်အနောက်ပိုင်းမှာတရက်ကြာလည်ပတ်ခဲ့ပါတယ်။ဂျာမနီထောက်လိုင်းဝန်ထမ်းတဦးကအမေရိကန်အတွက်တရှိုလုပ်ပေးခဲ့တဲ့ဆိုတဲ့သတင်းဟာအလွန်စိုးရိမ်စရာကောင်းတဲ့ကိစ္စပါလို့တရုတ်နိုင်ငံကိုရောက်နေစဉ်ဂျာမနီခေါင်းဆောင်ကပြောပါတယ်။ဒီဆွဆွဲချက်တွေဒါမှန်ခဲ့ရင်ဒါဟာမဟာမိတ်နိုင်ငံတွေအချင်းချင်းမယုံကြည်တဲ့သဘောကိုပြပါတယ်လို့ဝန်ကြီးချုပ်မာကဲလ်ကပေကျင်းသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။ဒါဟာဝန်ကြီးချုပ်မာကဲလ်အတွက်ဝန်ကြီးချုပ်အနေနဲ့ခွနချိန်မြောက်ခီးစဉ်ဖြစ်ပါတယ်ဒီကနေ့နှောင်းပိုင်းမှာသမရရှီကျင်းပင်နဲ့တွေ့ဆုံမှုရှိပါတယ်မတ်လာတုံးကလည်းမစ္စတာရှီအနေနဲ့ဂျာမနီကိုအလဲပတ်ခဲ့ပြီးခေါင်းဆောင်နှစ်ဦးကုံတွယ်ရေးနဲ့စီးပွားရေးသဘောတူညီချက်အမျိုးမျိုးကိုလက်မှတ်ထိုးခဲ့ပါတယ်